ဒီနေ့ခေတ်တက္ကသိုလ်ကျောင်းသားအများစုမှာတူညီနေတဲ့အချက်တစ်ချက်ကတော့ကိုယ်တင်နေရတဲ့ဘာသာရပ်ကိုကိုယ်တိုင်မနှစ်သက်ပဲတင်နေရတဲ့အချက်ဖြစ်နေတာတွေ့ရပါတယ်။ဆယ်တန်းအောင်မတ်နဲ့လိုင်းခွဲပေးလိုက်တဲ့စနစ်ကြောင့်လူငယ်တွေကြားမှာဒီပြဿနာပေါ်ပေါက်နေတာဖြစ်ပါတယ်။အဲဒီလိုခံစားနေရတဲ့ကျောင်းသားတွေထဲမှာမန္တလေးနည်းပညာတက္ကသိုလ်ကစက်မှုအင်ဂျင်နီယာကျောင်းသားကိုအောင်သူရတယောက်လည်းအပါအဝင်ဖြစ်ပါတယ်။သူဟာနည်းပညာတက္ကသိုလ်တက်ဖို့အမှတ်မိခဲ့ပေမဲ့သူဝါသနာပါတဲ့ဘိသုကပညာသင်ယူခွင့်ကိုတော့အမှတ်ကမမီတဲ့အတွက်သူစိတ်ဝင်စားတဲ့ဘာသာရပ်ကိုသင်နေရတာလို့ပြောပြပါတယ်
။ကျွန်တော်ဒီနေ့ကနေအနေနဲ့စိတ်ဝင်စားတာကတော့အာခီပေါ့နော်။အာခီတည်းအရန်ဖြစ်ချင်တယ်ပေါ့။အရန်ဖြစ်ချင်တယ်ဒါမဲ့ဆယ်တန်းဖြည့်ပြီးတော့မှအောင်လို့ရတယ်ဆယ်တန်းရမှတ်ပြီးနည်းပညာတက္ကသိုလ်ကဝင်ဝင်ရခဲ့တယ်။ဒါမဲ့ဘိသုကပညာကိုလိမ့်လာဖို့အတွက်အမှတ်မလုံတော့တဲ့အတွက်ကျွန်တော်မှတခြားရွေးချယ်စရာမရှိပဲနဲ့ဒီမက်ကဆောနီမေဂျာကိုယူခဲ့ရတယ်ပေါ့။မက်ကနီကယ်ဌာနမှာသွားတက်ရလိုက်အလက်ထရစ်ကဌာနမှာသွားတက်ရလိုက်နဲ့အဲ့လိုမျိုးနှစ်သက်တက်ရတာပေါ့အခုကတော့မိသားတစ်ခုအနေနဲ့ဒီမှာတင်နေဒီလိုနဲ့ပဲတဝဲဝဲနဲ့တက်လာတာဒုတိယနေ့ကြီးရောက်သွားတယ်လေ
ကိုအောင်သူရဟာဗမာနိုင်ငံလုံးဆရာကျောင်းသားသက်မှတ်ကများအဖွဲ့ချုပ်မှာလည်းပါဝင်လာပြီးဒီမိုကရေစီပညာရေးတောင်းဆိုချီတက်ပွဲမှာလည်းလက်ဗရန်မျိုးအထိပါဝင်ခဲ့လို့ကျောင်းစာတင်နဲ့ခိတရထားရတယ်လို့ပြောပါတယ
်ဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းတဲ့သူလမ်းအရှောက်ဆန္ဒတက်ချီတက်ခဲ့ပေါ့နော်မန်လေးကနေကန်ပေါ့ဒီအဲ့မှာကျွန်တော်ဆာမွဲမဖြေလိုက်ဆိုပေါ့ဆက်ဆန်းကိုဆာမွဲမဆိုင်တဲ့အခါမှာဟိုစက်ကန်တန်းမှာအလိုလိုအောက်သွားတဲ့သဘောကတစ်မိနစ်လုံးမဖြေလိုက်ရတော့ဘူးပေါ့
ဒီနေ့ခေတ်ကျောင်းသားတွေဟာပညာရေးကိုဝတ်ကြည်တန်းကြည်သင်နေရတယ်လို့လဲကိုအောင်သူရကပြောပြပါတယ်
ကျွန်တော်တို့အခုရှင်ဆိုင်နေရတယ်ကျောင်းသားလောကကမိသားတွေကိုယ်တိုင်ကလည်းကျောင်းတက်လိုက်လို့ရှိရင်ဒီကျောင်းကပြီးသွားရင်ပညာဆက်သွားမယ်လို့ယူဆထားတာခံယူထားတာမျိုးမဟုတ်ပဲနဲ့ဒီကျောင်းကအတိမတ်ပြည့်တဲ့ခပူးစားလက်မဲ့လို့ခေါ်တဲ့စာရွက်လေးတည်ရရရင်အိမ်ကမ်းမှချိန်ရရင်တော်ပြီဆိုတဲ့ခံစားချက်မျိုးမိဘမှလည်းရှိနေတယ်ကျောင်းသားမှလည်းအမတ်မိလို့ကတက်လိုက်ရတယ်ကိုယ်လည်းဝါနာမပါဘူးမိသားလို့ရှင်နဲ့ဆရာလေးယူပြီးတော့မှအိမ်ကမှကတ်ပြီးအရှင်ကြီးပါပြီးတော်ပြီးဆိုတော့မှသူတို့ပုံမှန်ကျောင်းတက်စားနေတဲ့အနေအထားမျိုးကိုပဲမြင်ရတယ်ပေါ့ဟိုကိုယ်အခွင့်အရေးလည်းနားမလည်ဘူးကိုယ်အရှင်ကြီးနေပြီးတော့အဲတခြားကျောင်းသားတွေတော့ဒီဟိုဘာပဲဖြစ်ဖြစ်ကိုယ့်ဘာသာကိုကျောင်းလေးလို့ရမယ်နောက်တခြားကိုယ်လုံးချင်တာလုပ်လို့ရမယ်အဲ့ဒါတွေကိုသူတို့ရဲ့ကျောင်းသားအခွင့်အရေးလို့ထင်နေတယ်ပေါ့အဲ့လိုနဲ့အရှင်ကြီးတဲ့ကျောင်းသားတွေရှိတယ်လို့အရှင်မကြီးတဲ့ကျောင်းသားတွေရောအားလုံးကသူတို့ရဲ့ခံကြက်တွေပါပေါ့နော်ဒီစာရည်လေးတွေရပြန်ပြီးပါပြီပါဆိုရင်မှဝိကျန်းတန်းကြီးတက်နေကြရတဲ့အနေအထားကိုမြင်ပါတယ်ပေါ့အခုကပညာရေးမှာပေါ့နော်ဒီအတက်အောင်လည်းမတင်စစ်ကြုံပညာရေးအောက်မှာပေါက်ခွာလာတဲ့လူငယ်တွေကပေါ့အနာဂတ်မှာဆိုလို့ရှိရင်တော့တတော်ကိုနိုင်ငံအတွက်စိုးရိမ်ရာအခြေအနေတစ်ခုရောက်နေပါပြီကျွန်တော်ကအဓိကကတော့ကလေးလုပ်သားတွေညားလာမယ်နောက်အချိန်မတန်ခင်အတန်းပညာမပြည့်စုံခင်ကျောင်းထက်တဲ့ကလေးတွေညားလာမယ်ဒီလိုနဲ့ပညာလက်တွေတစ်ပြေးချင်းနဲ့တန်းကြီးကကျောင်းရောက်လာနေတယ်ဒီပညာရေးနဲ့တော့ဆက်သွားမယ်ဆိုလို့ရှိရင်ပြည်သားရဲ့တန်းကြီးဒီအပြက်ကိန်းကိုပဲဖိုက်တော့မယ်လို့မြင်ပါတယ
်စစ်ဖက်ဆိုင်ရာတက္ကသိုလ်တွေကိုအရက်ဖက်တက္ကသိုလ်တွေထက်ငွေကြေးရောအခွင့်အရေးပါပိုသုံးစွဲနေတာကလည်းလူရန်စားတစ်တရမွေးထုံနေတာလို့ကိုအောင်သူရကထောက်ပြပါတယ
်စစ်ဖက်ဆိုင်ရာတက္ကသိုလ်တွေကိုသုံးချက်နေတဲ့အရန်ကိုသူတို့အားတက်တရလုပ်နေတယ်ပေါ့နော်ဒါဒီလူရန်စားတစ်ခုကိုကောင်းကောင်းကိုမွေးနေနေတဲ့ကိစ္စပေါ့သူတို့အနေနဲ့အနိုင်ငံကိုဆက်ပြီးတော့မှအနေထုတ်ပြန်ထားခြင်းနဲ့တနက်တလေနဲ့စီမိုးထားဖို့အတွက်ဒီလူကန်းစားကိုအရန်ကိုဖြူလိုဥထားတယ်ပေါ့ဗျာသူတို့စစ်သက်ဆိုင်ရာတက္ကသိုလ်တွေမှာအများကြီးရင်းနှီးမြှုပ်နှံထားမှုကအနာဂတ်မှာလည်းသူတို့ထပ်ပြီးတော့မှဒီနိုင်ငံကိုသူတို့ပုံစံတစ်ခုတွေရတာကြီးထိုးခြင်းနဲ့စိတ်သက်တစ်ခုတွေနဲ့ရွယ်ချက်ကြီးကြီးမားမားနဲ့လှုပ်ဆောင်နေတယ်လို့ကျွန်တော်မြင်ပါတယ
်ဒါကြောင့်တရုတ်နဲ့အိန္ဒိယလိုအင်အားကြီးနှစ်နိုင်ငံကြားရောက်နေတဲ့မြန်မာနိုင်ငံအနေနဲ့စစ်အင်အားထူထောင်ရမယ်ဆိုတဲ့အယူအဆနဲ့ပတ်သက်လို့သူ့သဘောထားကိုမေးကြည့်တော့ခုခေတ်ဟာစစ်တပ်နဲ့သိမ့်ပိုက်တဲ့ခေတ်မဟုတ်ပဲပညာနဲ့သိမ့်ပိုက်တဲ့ခေတ်ပညာနဲ့ခုခံကာကွယ်တဲ့ခေတ်ဖြစ်နေပြီလို့ကိုအောင်သူရကပြောပါတယ
်။အင်အားကြီးနဲ့နိုင်ငံသားတွေမှရောက်နေလို့နိုင်ငံကိုကာကွယ်ဖို့ပေါ့နော်စစ်ရင်အားကိုတူးချဲ့တယ်ဆိုတဲ့အယူအဆကတော့ကျွန်တော်ကတော့ဟိုမထောက်ခံပါဘူး။တကယ်လည်းစမ်းကြည့်ပစီကိုသိမ့်ပိုက်ခြင်းဆိုရင်စစ်ရင်အားအလုံးကြီးနဲ့တိုက်ခတ်ပြီးမှသိမ့်ပိုက်နိုင်တာမဟုတ်ပါဘူး။ကျွန်တော်တို့ကပညာတက်လို့ရှိရင်သိမ့်ပိုက်လို့ရတယ်ဆိုတာမျိုးကိုသူတို့အနေနဲ့မြင်သိနေတာ။
လူငယ်တွေပညာတက်ဖို့ပညာရေးစနစ်ကောင်းရမှာဖြစ်တယ်လို့ပညာစည်းဘူးလေးလာနိုင်မဲ့စာကြည့်တဲ့တကားတွေလည်းဖွင့်ထားပေးရမယ်လို့ကိုအောင်သူရကပြောပါတယ
်ကျွန်တော်တို့လူငယ်တွေစာဖတ်အောင်ကတော့အဓိကကျောင်းနေမှာပေါ့နော်ဒီလိုတွေမှာဆရာတွေကဥဆောင်ပြီးလည်းဖြည်းဖြည်းကျောင်းသားတွေကလည်းဥဆောင်ပြီးလည်းဖြည်းဖြည်းစာဖတ်ဝိုင်းတွေသွေးလေးဝိုင်းတွေလုပ်တင်တယ်နောက်စာကြည့်တဲ့မရှိတဲ့အကြောင်းတွေမှာစာကြည့်တဲ့ဦးစားပေးပြီးတော့မှဖွင့်တင်တယ်စာကြည့်တဲ့ရှိရတဲ့စာကြည့်တဲ့ကိုတော့ပိတ်ထားတဲ့ကျောင်းတွေရှိနေတာဒီကျောင်းသားရဲ့အနာဂတ်ကိုရိုက်ချိုးနေရပဲဖြစ်တယ်လို့ကျွန်တော်မြင်တယ
်မကြခင်ကျင်းပါတော့မယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုလည်းမေးကြည့်ပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့တော့ကျွန်တော်တို့ကစော်ရီးနေက2008ကိုကျွန်တော်တို့လက်မခံဘူးဒါပေမဲ့အားလုံးကတော့2008ကိုလူထောက်ပြီးတော့မှရွေးကောက်ပွဲကိုဝင်ကြရပါတော့ဒီလိုအချိန်တွေမှာတော့ကျွန်တော်တို့ကအဲ့ဒီဟိုအမြင်ကတော့သူတို့အနေနဲ့လွတ်တော်တွင်နိုင်ငံကြီးကိုသူတို့ဘယ်လိုဆက်ပြီးတော့မှကစားကြမလဲဟိုကျွန်တော်တို့စောင့်ကြည့်မယ်အတိုက်ခံပါတီတစ်ခုအနေနဲ့လည်းဒီလွတ်တော်တွင်မှဆက်ပြီးတော့မှ2008ကိုဘယ်လိုပြင်ဆင်မလဲဘယ်လိုအစ်စ်မွမ်းမံနိုင်အောင်လုပ်မလဲဒီစိုးစုကိုလွတ်တော်တွေကနေဘယ်လိုဆွဲထုတ်မလဲဆိုတာမျိုးကိုကျွန်တော်တို့ဒီရွေးကောက်ပွဲအစကိုကျွန်တော်တို့စောင့်ကြည့်ပါမယ်
ဘလိုပဲဖြစ်ဖြစ်နိုင်ငံအတွက်ဆိုရင်လူတစုကချုပ်ကန့်ချေလည်ထားတဲ့အခြေအနေထက်လူတိုင်းတန်းတူညီမျှတဲ့အခွင့်အလမ်းရှိစေချင်သလိုဒီလိုအခြေအနေရောက်ဖို့လူငယ်တွေပညာရှာကြဖို့လိုတယ်လို့ကိုအောင်သူရကပြောပါတယ
်ကျွန်တော်ကတော့အားလုံးကိုပေါ့ဗျာကျောင်းသားဆိုရင်လည်းကျောင်းသားအားလုံးအခွင့်အရေးပညာသင်ခွင့်နေနောက်ရတင်ရထိုက်တဲ့ကျောင်းသားအခွင့်အရေးအားလုံးပြည်ဝရစေချင်တယ်တန်းတူပညာသင်ခွင့်နေရခိုင်းစေချင်တယ်အလုပ်သမားဆိုရင်လည်းဒီလိုပဲလောက်ခံတန်းတူရခိုင်းစေချင်တယ်အားလုံးအခုဒီတန်းတူနေရရနိုင်တဲ့စနစ်တစ်ခုစီကိုရောက်ဖိုင်းနေကြတယ်ပေါ့လူတစုကနေပဲချမ်းသာနေတာမျိုးလူတစုကနေပဲအာဏာကိုချေလည်နေတာမျိုးလူတစုကနေပဲတိုင်းပြည်ကိုလှုပ်ချင်လို့လုပ်နေတာမျိုးတော့ကျွန်တော်မလို့လားဘောနောက်ဆုံးပြောချင်တာကပေါ့နော်ကျွန်တော်ဟိုကဆုနာကလူငယ်တွေအကြောင်းကိုပဲကြံသွားမှာပဲကျွန်တော်တို့လူငယ်တွေကိုယ်တိုင်ကိုကအဲကိုလည်းပညာရေးဝန်ဆောင်ဖြစ်ပါသူတပားရဲ့အတိဉာဏ်ပညာအတွက်ကိုလည်းတတ်နိုင်ကြအကူညီပေးပါနောက်ထပ်လာမယ့်အနာဂတ်လူငယ်တွေအတွက်လည်းလမ်းကြောက်ရှိအောင်ကြိုးစားပေးပါလို့ကျွန်တော်ပြောချင်ပ
ါမန္တလေးနည်းပညာတက္ကသိုလ်ကစက်မှုအင်ဂျင်နီယာကျောင်းသားကိုအောင်သူရရဲ့အတွေ့အကြုံနဲ့စိတ်ကူးစိတ်တမ်းတွေကြားခဲ့ရတာပါခင်ဗျာ
တငယ်ချင်းရှေးဆင်းတဲ့ဘဝအမြဲချုံနေပါစေအောင်မြင်ပါစေ